အမေရိကန်ပြည်ထောင်စုမှာ2020ပြည်နှစ်ရွေးကောက်ပွဲရလဒ်ကိုညှင်းဆန်မှုအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကြိုးစားခဲ့သလားဆိုတာကိုစုံစမ်းနေတဲ့အမှုအတွက်သူ့လက်ထက်တုန်းကဒုသမ္မတအဖြစ်နဲ့တာဝန်ယူခဲ့တဲ့မိုက်ပန့်စ်ကိုအထူးစုံစမ်းရေးရှေ့နေရဲ့ရုံးတော်ကိုလာရောက်ဖို့စင့်ခေါ်စာထုတ်ထားပါတယ်။ဒီမှုကိုစုံစမ်းမှုအတွက်တရားရေးဌာနကအထူးစုံစမ်းရေးရှေ့နေဂျက်စမစ်ကိုခန့်အပ်တာဝန်ပေးထားတာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်လွှတ်တော်မှာအတည်ပြုမဲ့2021ခုနှစ်ဇန်နဝါရီလ6ရက်နေ့တုန်းကသမ္မတထရန့်ကိုလိုလားတဲ့သူတွေကလွှတ်တော်အဆောက်အဦကိုဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မှာတော့သမ္မတဟောင်းထရမ့်နဲ့ဒုသမ္မတဟောင်းမိုက်ပန့်စ်တို့ကြားမှာဆက်ဆံရေးကခက်တန်းတန်းဖြစ်သွားခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဂျိုးဘိုင်ဒန်ရွေးကောက်ခံရတာကိုအခမ်းအနားသဘောအရအတည်ပြုပေးဖို့ဒုတိယသမ္မတမိုက်ပန့်စ်ဖြတ်တော်ထဲမှာရောက်ရှိနေခြင်းလည်းဖြစ်ပါတယ်။သူ့အတွက်ဒီရွေးကောက်ပွဲရလဒ်ကိုပယ်ချပေးဖို့ထရမ့်ကလိုလားခဲ့တာဖြစ်ပါတယ်။တိုင်းပြည်နဲ့ဖွဲ့စည်းဖို့အခြေခံဥပဒေကာကွယ်နိုင်အောင်လှုပ်တင်တာကိုလှုပ်ဖို့မိုက်ပန့်မှာတတိမရှိဘူးဆိုပြီးတော့သမ္မတထရမ့်ကအဲ့ဒီတုန်းက Twitter မှာရေးခဲ့ပါတယ်2020ရွေးကောက်ပွဲရလဒ်ပယ်ပြအောင်လို့သမ္မတဟောင်းထရမ့်အားထုတ်တဲ့အခါမှာဒုတိယသမ္မတမိုက်ပန့်ကိုဘယ်လိုမျိုးပြောဆိုညွှန်ကြားခဲ့တယ်လဲဆိုတာကတော့အထူးရှေ့နေအတွက်အရေးကြီးတဲ့အချက်ဖြစ်နိုင်ပါတယ်။လာမယ့်2024ခုနှစ်သမ္မတရွေးကောက်ပွဲအတွက် Republican သမ္မတအလောင်းရွေးချယ်ရမှာတော့ထရမ့်ကိုစန့်ကျင်ပြီးတော့ဝင်ရောက်ရှင်ပြိုင်မှုမိုက်ပန့်ကစဉ်းစားနေတဲ့အချိန်မှာအခုလိုစင့်ခေါ်တာဖြစ်ပါတယ်။ Trump ရဲ့သမ္မတတက်တန်းအတွင်းမှာဆုံးဖြတ်ချက်တွေနဲ့လှုပ်ဆောင်ခဲ့တာတွေကိုဒုတိယသမ္မတ Mike Pence ကအနီးကပ်သိခဲ့သူတယောက်လည်းဖြစ်ပါတယ်ရှင်။